ဒီနေ့ဆိုရင်မှာပဲမြောက်ကိုရီးယားကတာရိုပစ်မစ်ဆိုင်းလုံးနှစင်းကိုစမ်းသပ်ပစ်လုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကပြောဆိုလိုက်ပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတွန်းနိုင်မဲ့ဖြစ်နေချိန်မှာမြောက်ကိုရီးယားကသတင်းတပတ်တွင်ဒုတိယအကြိမ်စမ်းသပ်လိုက်တာပါ။နိုင်ငံရှေ့ပိုင်းစစ်ကမ်းမြို့ဖြစ်တဲ့ဝန်ဆန်းကနေပစ်လုပ်လိုက်တဲ့မစ်ဆိုင်းတုံးတွေဟာအကွာအဝေးကီလိုမီတာ150အမြင့်ကီလိုမီတာ30လောက်ထိရောက်ခဲ့တဲ့အကြောင်းလဲတောင်ကိုရီးယားပူတွဲစီးဥစည်းချုပ်များယုံကပြောဆိုထားပါတယ်။လွန်ခဲ့တဲ့6ရက်ကပက်ထင်းတပ်မစ်ဆိုင်းတုံးနှစ်စင်းပစ်လုပ်ခဲ့ရမှာတော့အမေရိကန်ကနေဆီလနာဝယ်ယူဖို့တောင်ကိုရီးယားကဆုံးဖြတ်ခဲ့တာနဲ့ပူတွဲစီးရေးလေ့ကျင့်မဲ့အစီအစဉ်တွေပေါ်တုံ့ပြန်တဲ့အနေနဲ့စမ်းသပ်ခဲ့တာဖြစ်တဲ့အကြောင်းမြောက်ကိုရီးယားကပြောဆိုခဲ့ပါတယ်။ဒီနေ့ပစ်လုပ်ခဲ့တဲ့မစ်ဆိုင်းတွေဟာခဏနေပြန်တန်းခဲ့တာကြောင့်ပြီးခဲ့တဲ့သတင်းပတ်တွေစမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးတွေနဲ့အမျိုးအစားတူညီနိုင်တယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားအမျိုးသားလူညွန့်ရေးကောင်စီကအရေးပေါ်စီဝေးခေါ်ယူခဲ့ပြီးစမ်းသပ်မှုအပေါ်အလွန်အမင်းစိုးရိမ်နေကြောင်းပြောဆိုလိုက်သလိုကိုရီးယားကျွန်းဆွေမှာငင်းချင်းကျူးပတ်မှုတွေပေါ်အနုလက္ခဏာတွေတက်ရောက်လာနိုင်တဲ့အကြောင်းလဲသတိပေးခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုရှားလုံအစ္စကန်ဒါတာရိုပစ်မစ်ဆိုင်းတုံးကိုပုံတူကူတိဆောက်ထားတဲ့မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကပြစ်လုခဲ့သလိုမေလာထဲမှာတော့လည်းစမ်းသပ်ခဲ့မှုပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေကိုလုံးဝထိခိုက်မသွားအောင်သတိထားနေပေမဲ့လည်းမြောက်ကိုရီးယားကအမေရိကန်နဲ့တောင်ကိုရီးယားတို့ကိုဖိအားပေးတဲ့အနေနဲ့မစ်ဆိုင်းတုံးတွေကိုစမ်းသပ်နေပုံလည်းရပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲစမ်းသပ်မှုအပေါ်မှာတော့အမေရိကန်သမ္မတကတခြားနိုင်ငံတော်တော်များများမှလည်းစမ်းသပ်လေ့ရှိရဲ့လုပ်ရည်ဖြစ်နေတုံ့ပြန်ပြောဆိုထားပါတယ်။